Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။2018ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညပိုင်းဖြစ်ဝေစီစဉ်လေးကိုမင်းခင်ပြန်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25/32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအဆုံးသတ်ရေးဆက်ဆက်ဆွေးနွေးမှုတွေအခြေအနေကောင်းနေတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ပခပြည်လဲရေးအတွက်နိုင်ငံရေးအရာဖြည့်ရှင်းချက်လိုအပ်တယ်လို့ ICRC အကြီးအကဲကပြောပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ရာဇက်ကိုတော့ဒီကနေ့ဖမ်းဆီးလိုက်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့အတွက်သောတာရှင်တွေနားဆင်ကြရမယ့်နေရာမှာတော့21ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးလုပ်ငန်းကော်မတီစည်းဝေးတွေစတင်တော့မယ့်အကြောင်းနဲ့ပတ်သက်ပြီးတော့
အခုလာမယ့်ဇူလိုင်လ4ရက်5ရက်6ရက်နေ့တွေမှာလုပ်ငန်းကော်မတီရဲ့အစည်းအဝေးတွေရှိပါတယ်။ဒီလိုမှန်ကော်မတီတွေမှာသက်ဆိုင်ရာကဏ္ဍ5ခုကနေပြီးတော့သတ်မှတ်ပေးထားတဲ့ခေါင်းစဉ်တွေကနေပြီးတော့မှာ
UPDJC အတွင်းမှုတူဖြစ်တဲ့ဦးလာမောင်ရွှေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့တိုက်ပွဲတွေရရင်နဲ့စစ်ပေးသစ်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်3ယောက်ကိုအသေးရေဖြတ်ပုံမှန်နဲ့တရားစွဲဆိုလိုက်တဲ့အကြောင်း၊ကြားပြည်နယ်မှာဗိုလ်ချုပ်ကြေးရုံစိုက်ထူဖို့ကန့်ကွက်ကြတဲ့အကြောင်းကျွန်လာအတွက်ချီးကျူးထိုက်သူတွေဖြစ် Green Life တဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကိုဒေါက်ဆန်းစုကြည်ကရွေးချယ်လိုက်တဲ့အကြောင်းစတဲ့သတင်းတွေအပြင်အင်္ဂါညဒိုက်လီလိုင်းစီစဉ်ကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးပါလိမ့်မယ်။
မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုတွန့်ပြန်လှုပ်ဆောင်နေနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးဆွေးနွေးမှုတွေကအဆင်ပြေချော့မွေ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဒီလိုသာမဟုတ်ရင်တော့မြောက်ကိုရီးယားနဲ့အခုချိန်မှာစစ်ဖြစ်နေပြီလို့အမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတတိယအကြိမ်မြောက်ဖြစ်မြောက်ကိုရီးယားခီးစဉ်ကိုဒီသတင်းပတ်ထဲတွားရောက်ဖို့ရှိနေချိန်မှာပဲသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဖြစ်ဒီနှစ်အစောပိုင်းမှာမြောက်ကိုရီးယားကိုတွားရောက်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလာမယ့်ဂျာတာဘရီနေ့ကနေစနေနေ့အထိမြောက်ကိုရီးယားကိုတွားရောက်ဖို့စီစဉ်ထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကိုရီးယားနှစ်နိုင်ငံကြားကဆင့်မဲ့ဆုံးမှာဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဆွန်ကင်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲနောက်ပိုင်းနှစ်နိုင်ငံတာဝန်ရှိသူတွေကြားပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ဆုံမှုနဲ့ပတ်သက်လို့တော့အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကတွေ့ဆုံဆွေးနွေးမှုတွေကအဆင်ပြေတဲ့အကြောင်းတိုးတက်မှုတွေကိုဆက်ပြီးဖော်ဆောင်နေကြောင်း VOA ကိုဖြေကြားခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံကလှိုင်ကူထဲမှာပြိမိနေတဲ့ဆယ်ကျော်သက်ဘောလုံးသမား12ဦးနဲ့ဘောလုံးနီးပါးတို့ဘယ်လိုကယ်ထုတ်မလဲဆိုတာကိုနီလန်းရှာနေချိန်မှာပဲကူထဲမှာပြိမိနေကြသူတွေဆက်ပြီးတော့ကြံ့ကြံ့ခံနိုင်ရေးအတွက်စွမ်းအားမြင့်စားနယ်ရိတ်ခါနဲ့စီးဝါးတွေကိုရင်းကုန်သမားတွေပို့ဆောင်ပေးထားပါတယ်။73အောင်လုံးကိုတွေ့ထားပြီးသူတို့ကိုကင်မထုတ်နိုင်ရင်အထိဆောင်းလျှောက်ထားမယ်လို့ရှင်းရန်အုတ်ချူရီမူနရွန်ဆက်အစတနာခေါင္ကမနေ့တနင်္လာနေ့မှာပြောပါတယ်ကိုရဲ့ကြာအစာရေစာမရရှိပဲလိုင်ကူထဲမှာပြိမိနေခဲ့သူတွေကတဦးကတော့အနည်းငယ်ထိခိုက်ဒဏ်ရာရရှိထားပြီးအားနည်းချိနေနေကြပေမဲ့အခြေအနေတည်ငြိမ်ငြိမ်ရှိနေပါတယ်အသက်17နှစ်နဲ့16နှစ်ကြားယောက်ျားကလေးတွေရဲ့ဒီနီးပြကရေစက်နီးကုန်းကမှုပေါ်မှာထိုင်နေပြီးတော့တချို့ကတော့မတ်တက်ရက်နေတာကိုဗီဒီယိုထဲမှာတွေ့ရပါတယ်ကယ်ဆယ်ရေးသမားတွေစီကအလင်းရောင်ကြောင်းရက်ပေါင်းများစွာကူထဲမှာပြိမိနေသူတွေမျက်စိချင်းဆက်နေတဲ့ပုံတွေကိုလည်းတွေ့ရပါတယ်ယောက်ျားလေးတူကတော့သူထမင်းစားတယ်လို့ပြောခဲ့ပြီးတခြားသူတွေကတော့လာပြီးတော့ကဲတဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ကူထဲမှာပြိမိနေစဲဘောလုံးအသင်းကိုအကောင်းဆုံးဘယ်လိုကယ်ထုတ်နိုင်မလဲဆိုတာကိုလည်းကဲစရေးအဖွဲ့တွေကသုံးသပ်နေကြပါတယ်။ဇွန်လ23ရက်နေ့ကနေစလို့ပြောဆုံးသွားခဲ့တဲ့ဘောလုံးအသင်းကိုရှာဖွေရေးမှာအမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ဗြိတိန်နိုင်ငံတို့ကကျွမ်းကျင်သူတွေပါဝင်ကူညီခဲ့ကြပြီးထိုင်းဝန်ကြီးချုပ်ကဒီနိုင်ငံတကာရဲ့ကူညီမှုကိုကျေးဇူးတင်ကြောင်းပြောကြားထားပါတယ်ခင်ဗျာ။
မ လေးရှားနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာသန်းထောင်ပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံရဲ့အချင်းပြတ်ချဆမှုတိုက်ဖျက်ရေးကော်မရှင်အရာရှိတွေကနာဂျစ်ရာဇက်ကိုသူ့နေအိမ်မှာပဲဒီကနေ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။ 1MDB ရဲ့အရင်းကလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International အပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးဝန်ကြီးချုပ်ဟောင်းနာဂျစ်ကိုဖမ်းဆီးတာပါဝန်ကြီးချုပ်ဟောင်းနာဂျစ်ကိုမနေ့ပြန်ပုတ်ထုနှစ်မှာတရားဝင်ဆွဲချက်တင်မှလည်းဖြစ်ပါတယ်သူအာဏာရစင်မှာတီထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်တဲ့ဝန်ကြီးချုပ်ဟောင်းကိုအဓိကထားစုံစမ်းနေတာလည်းဖြစ်ပါတယ် 1MDB လုပ်ငန်းကနေစုစုပေါင်းအမေရိကန်ဒေါ်လာ 4.8 သန်းကျော်ဟနေပြီးငွေချိုးကမစ္စတာနာချီရဲ့ကိုပိုင်ပန်းစင်းတဲ့လွှဲပြောင်းရောက်ရှိသွားတယ်ဆိုပြီးအမေရိကန်တရားရေးဌာနကလည်းဆွဆွဲပြောဆိုထားပါတယ်ရှင
်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ဒုတိယမြောက်အဖြစ်ဒီမြို့တော်ဝန်တဦးတနက်နဲ့ပြစ်ခတ်ခံခဲ့ရပြီးတည်ဆုံးခဲ့ပါတယ်။မနေ့တနင်္လာနေ့တုန်းကလည်းမြို့တော်ဝန်တဦးလက်ပြောင်းတနက်သမားရဲ့လက်ချက်နဲ့တည်ဆုံးခဲ့တာပါ။ဒီကနေ့အင်္ဂါနေ့နေကင်းပိုင်းက Nova ECR ပြည်နယ်က General Tinio မြို့တော်ဝန် Ferdinand Bote ကိုဆိုင်ငယ်စည်းတနတ်သမားတဦးကပြစ်ခတ်ခဲ့တာပါအစိုးရရုံးဝန်တွေကနေထွက်လာတဲ့ကားပေါ်မှာလိုက်ပါလာတဲ့မြို့တော်ဝန် Ferdinand Bote ကိုဆိုင်ငယ်စည်းတနတ်သမားကပစ္စတိုတနတ်နဲ့အချိန်ပေါင်းများစွာပြစ်ခတ်ခဲ့တာပါတနတ်သမားကတော့လွတ်သွားတယ်လို့ရဲအဖွဲ့ကပြောပါတယ်အသက်58နှစ်အရွယ်မြို့တော်ဝန် Bote ကတော့မူရီစေဝါနဲ့ပတ်သက်ဆွနေမှုတန်တရာရှိသူစီးရင်နဲ့မှမပါဘူးလို့ဒီအစိုးရရဲ့မူရီတိုက်ဖက်ရေးဌာနကပြောပါတယ်သူအသက်ခံရမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရဲတပ်ဖွဲ့ဘက်ကမထုတ်ပြန်သေးပါဘူးမနေ့တနင်္လာနေ့တုန်းကလည်းတန်နော်ဝမ်မြို့တော်ဝန်အန်တိုနီယိုဟာလီလီဟာယာနဲ့ချီတဲ့ဝန်ထမ်းတွေနဲ့အတူအလန်တင်အခမ်းအနားမှာနိုင်ငံတော်တချင်းတီဆိုနေတော့ဒီနှလုံးတဲ့တဲ့ကိုတနက်နေ့ပြစ်ခတ်ခံရပြီးတည်ဆုံခဲ့ပါတယ်မျက်မြင်တွေ့သူတူရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အသက်82နှစ်အရွယ်မျိုးတော်ဝန်ဟာလီလီကိုတစ်ချက်ထဲပြစ်လိုက်တယ်လို့ယူဆရတဲ့တနက်ကြီးထိမှန်ပြီးလဲကျသွားတာကိုတွေ့လိုက်ကြပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညไลโดมิเตอร์25กิโลเฮิรตซ์11803ไลโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไลแลมิเตอร์190กิโลเฮิรตซ์1505ตัวนี้ก็ทุ่นไปเลยครับ
วิวเมียนมาบายซีซั่นเนี่ยอิงกาเนี่ยญาบายตรีนี่ကိုน้าสินได้ราဖြစ်ပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်တနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘဲအားလုံးပါဝင်တဲ့နိုင်ငံရေးအရာဖြည့်ရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာချက်ချင်းနေအသင်း ICRC အကြီးအကဲကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ဓာကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါ
I think it's a long reconciliation process. Humanitarian work cannot be responsible to be the chief reconciliation.
ပြန်လဲရင်ကြားစီရေရေရှည်လုပ်ငန်းစဉ်ကြီးပါပြန်လဲရင်ကြားစီရေမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မဖြစ်နိုင်ပါဘူး။အထိပ္ပယ်ပြည့်ဝတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်။လူမှုအတိုင်းဝိုင်းနေကြပြန်လဲတည်မြဲရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ့်ကိစ္စလို့ယူဆတဲ့အကြောင်း ICRC အကြီးအကဲကပြောဆိုခဲ့တာပါ။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပဋိပက္ခကြီးကိုကူညီထောက်ပံ့ရေးမှာဘယ်တော့မှပြည်စုံမှုရှိမှာမဟုတ်ဘူးလို့လည်း ICRC အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေဌာနပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူးမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စမှလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ရည်ပြတ်ပြောဆိုနေတာဖြစ်ပါတယ
်လူဝေမှုကြီးကြပ်ရေးလုပ်ငန်းတွေပို့ပြီးတော့တင်းကျပ်မယ်ဆိုရင်ဆိုပြီးဂျာမနီနိုင်ငံကတင်းလာနေအခြေညာလိုက်တဲ့အတိုင်းလှုပ်ဆောင်လာရဲ့ဩစတြီးယားဘက်ကလည်းနေဆက်ကာကွယ်ရေးလှုပ်ဆောင်သွားမယ်လို့ဒီကနေ့မှပြောလိုက်ပါတယ်တိုင်းမဲ့လည်းဘယ်လိုလုပ်ကြိုင်မလဲဆိုတာကိုတော့မပြောပါဘူးအထူးသဖြင့်နိုင်ငံတောင်ပိုင်းနေဆက်ကိုကာကွယ်သွားဖို့ပြင်ဆင်ထားတယ်လို့ဩစတြေးလျအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒေသဟာအီတလီနဲ့ဆလိုဗီးနီးယားနိုင်ငံနဲ့နေချင်းဆက်ဆက်နေတာပါရွှေပြောင်းဝင်ရောက်လာသူဒုက္ခသည်တွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲရဲ့အာဏာရပါတီကကျူးကျော်တဲ့ဘက်ကရည်တည်ပေမဲ့သူ့ရဲ့မဟာမိတ် ဘာဗေးရီးယန်မြမောင်းအဖွဲ့ကတော့ဘသူကမှဒီနိုင်ငံတွင်းဝင်ခွင့်ပြုမဲ့သူတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့တောင်းဆိုနေတာပါ။နှစ်ဦးနှစ်ဖက်အလုပ်ဖြစ်မဲ့အစီအစဉ်တစ်ရက်ကိုသဘောတူညီမှုရထားပြီလို့ဝန်ကြီးချုပ်မာကဲနဲ့ The Christian Social Union Party ပြည်ထောင်စုဝန်ကြီး Host Shihofaro ကပြောပါရယ်။နိုင်ငံရေးခေလွန်ကွေးလျှောက်ထားသူတွေကိုစစ်စစ်ဆဲကာလအတွင်းသူတို့တွေကိုလက်ခံထားမဲ့စင်တာတစ်ခုတည်ထောင်ဖို့တောင်းဆိုရေးသဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်။တခြားဥရောပတိုင်းပြည်တွေမှာပါခေလွန်ကွေးတောင်းခံထားတယ်ဆိုတဲ့ဒုက္ခသည်တွေကိုဖော်ထုတ်နိုင်ရင်တော့သူတို့ကိုအဲ့ဒီတိုင်းပြည်စီဒါမှမဟုတ်ဩစတြေးလျစီပြန်ဖို့မှာဖြစ်ပါတယ်။ဒါမှလည်းဩစတြေးလျအစိုးရနဲ့သဘောတူညီမှုတော့မရသေးပါဘူး။
2015ခုနှစ်မှာအီရန်နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အီရန်နဲ့အနောက်အင်အားကြီးနိုင်ငံ၄နိုင်ငံကခေါင်းဆောင်တွေတောက်ချန်နေမှာတွေ့ဆုံဆွေးနွေးကြမှာပါ။အမေရိကန်ပြည်ထောင်စုကဒီသဘောတူစာချုပ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးတာပါ။အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဘက်ဇာရစ်ဟာဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံသားဝင်ကြီးတွေနဲ့ဗီယက်နမ်မှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။အီရန်သမ္မတဟာဆန်ရူဟာနီနဲ့ဆွစ်ဇာလန်နဲ့ဩစတြေးလျနိုင်ငံတွေကိုဒီသတင်းပတ်တွင်သွားရောက်ပြီးအီရန်နဲ့အနောက်နိုင်ငံတွေကြားရရှိခဲ့တဲ့သဘောတူညီချက်ဆက်လက်ထိန်းသိမ်းသွားနိုင်အောင်တန်တမာရေးအရာကြိုးပမ်းသွားမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရင်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုပြီးဒီသဘောတူညီချက်မှာထည့်သွင်းချုပ်ဆိုထားခဲ့တာဖြစ်ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်ရထားတဲ့လေးစားပွဲပုဂ္ဂိုလ်လေးဦးနဲ့တွေ့ဆုံခဲ့ကြအောင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးအနားယူရောက်မဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်သိုနီကစ်ကနေဒီရဲ့နေရာမှာအစားထိုးခံထားရေးအမိစင်းတင်သွင်းမဲ့ပုဂ္ဂိုလ်တဦးကိုဇူလိုင်9ရက်နေ့မှာကြေညာမယ်လို့လည်းသမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကသူတွေ့ဆုံခဲ့သူတွေဟာပညာရပိုင်းဆိုင်ရာနဲ့တခြားနည်းလမ်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့တိတ်ကိုထူးချွန်ပြောင်မြောက်သူတွေဖြစ်တယ်လို့သမ္မတထရမ့်ကတင်းနောက်တွေကိုတင်းလာနေမှာပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရမ့်ကတွေ့ဆုံပြောဆိုတယ်လို့အင်ဗီရောပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကတင်းလာနေမှာပဲပြောပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ဒီကနေ့နောက်ဆုံးပွဲစဉ်မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်တို့စိန့်ပီတာစဘတ်အားကစားခွင့်မှာအခုကစားနေကြတာမှာတော့တစ်ဖက်နဲ့တစ်ဖက်ကိုမသွင်းနိုင်ဘဲနဲ့တရေဖြစ်နေပါတယ်။အပြန်အလှန်ကိုသွင်းနိုင်ရေးအချိန်နဲ့ရှင်းပြိုင်နေကြဆဲဖြစ်ပါတယ်။အခုပွဲမှာသာဆွီဒင်နိုင်ခဲ့မယ်ဆိုရင်တော့1994ခုနှစ်အမေရိကန်မှာကျင်းပခဲ့တဲ့ကမ္ဘာဖလားပွဲမှာတတိယရခဲ့ပြီးတဲ့နောက်24နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ဆွီဒင်အသင်းကကွာတာဖိုင်နယ်အထိတက်လာနိုင်မှာဖြစ်ပါတယ်။ဆွစ်ဇာလန်အသင်းကတော့1954ခုနှစ်မှာကမ္ဘာဖလားကိုအင်ရှင်အဖြစ်လက်ခံကျင်းပခဲ့ခြင်းကတည်းကကွာတာဖိုင်နယ်ကိုမရောက်ခဲ့ဘူးသေးပါဘူး။တကောင်ကျော်စနစ်ခွဲမှာတော့ကိုလံဘီယာနဲ့အင်္ဂလန်အသင်းတို့မော်စကိုမြို့တော်ကစပါတက်အကစားရုံမှာကစားကြမှာဖြစ်ပါတယ်။နိုင်ငံတကာပွဲတွေမှာတော့ကိုလံဘီယာအသင်းအနေနဲ့အင်္ဂလန်အသင်းကိုတကားမှမနိုင်ဘူးသေးပါဘူးရှင
်။မတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီ27ရာစုပင်လုံးတတရအစည်းအဝေးကျင်းပရေးလုပ်ငန်းကော်မတီအစည်းအဝေးစတင်တော့မယ့်အကြောင်းကိုတင်ဆက်ပေးကြပါမယ်ထိုင်နိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့တွေရဲ့အစည်းအဝေးကလာမယ့်ကာလမှာကျင်းပမယ့်ပြည်အောင်စုငြိမ်းချမ်းရေးညီလာခံမှာအရေးကြီးတဲ့ဖက်ဒရယ်မှုတွေချမှတ်ဖို့ဥတီဆောင်ရွက်ကြိုးပမ်းသွားမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်လာမယ့်ဇူလိုင်လ4ရက်နေ့မှာဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မှာလည်းဖြစ်ပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါရရှင်
။ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုဒီလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပဖို့ပြင်ဆင်နေပြီးပြီးခဲ့တဲ့လကုန်ပိုင်းကတော့လုပ်ငန်းညီညာရေးအစည်းအဝေးတွေကိုအလွတ်တဘောဆွေးနွေးခဲ့ပါတဲ့။ဇွန်လ29ရက်နေ့ကကျင်းပခဲ့တဲ့ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာအစိုးရနဲ့နိုင်ငံရေးပါတီအစုအဖွဲ့တွေက2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့နောက်အဲ့ဒီညီလာခံသုံးကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့တင်ပြခဲ့ပါတဲ့။ဒီတင်ပြချက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကလက်ခံသဘောတူကြောင်းဆုံးဖြတ်ခဲ့တယ်လို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူးဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ် လာမယ့်ဇူလိုင်လ၄ရက်နေ့မှာဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မှာဖြစ်ကြောင်း UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလောင်မောင်ရွှေကပြောပါတဲ့
အခုလာမယ့်ဇူလိုင်လ၄ရက်၅ရက်၆ရက်နေ့တွေမှာလုပ်ငန်းကော်မတီတွေရဲ့အစည်းအဝေးတွေရှိပါတယ်ဒီလုပ်ငန်းကော်မတီတွေမှာသက်ဆိုင်ရာကဏ္ဍ၅ခုကနေပြီးတော့သတ်မှတ်ပေးထားတဲ့ခေါင်းစဉ်တွေကနေပြီးတော့မှဘူဝါရဖြစ်နိုင်ပေါ်ရှိတဲ့အချက်တွေကိုကျွန်တော်တို့နှိမ့်နိုင်ရှင်ဖော်ထုတ်ဖို့ပါပဲ။ဒါပြီးရင်တော့ကျွန်တော်တို့ UPDJC ရဆက်ညီလာခံတင်မယ်။ညီလာခံမှာတော့ကျွန်တော်တို့ညီငယ်ညီလာခံ21ရာစုပင်တော်တရအစည်းအဝေးရဲ့ Union Act ပေါ့ကျွန်တော်တို့သဘောတူညီစာချုပ်အစိတ်ပိုင်းဆက်အနေနဲ့ပေါ်ထွက်လာမှာဖြစ်တယ်ဗျာ။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးအစည်းအဝေးမှာနိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍ၊လုံခြုံရေးကဏ္ဍနဲ့မီဒီယာနဲ့သဘောဝပတ်ဝန်းကျင်ကဏ္ဍဆိုပြီးကဏ္ဍကြီး၅ရပ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။လောလောဆယ်အခြေအနေမှာဒီကဏ္ဍကြီး၅ရပ်အနက်က၄ရပ်အတွက်ခေါင်းစဉ်တွေချမှတ်ထားနိုင်ပေမဲ့လုံခြုံရေးကဏ္ဍအတွက်တော့ပြန်လည်ညှိနှိုင်းရမှာရှိနေတယ်လို့ဦးလောင်မောင်ရွှေကပြောပါတယ်
။ကဏ္ဍ၄ရပ်မှာတော့ခေါင်းစဉ်တွေကျွန်တော်တို့ရှိတဲ့ကောင်းတဲ့အတိုင်းပဲကျွန်တော်ဆွေးနွေးမယ်။အဲ့တော့လုံခြုံရေးကောင်းစဉ်ကတော့ကျွန်တော်တို့အခုကျွန်တော်ဒီညှိနှိုင်းနေကြတဲ့ဖြစ်တယ်ပေါ့လေ
။ပြီးခဲ့တဲ့လအတွင်းက21ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်အလို့သဘောညှိနှိုင်းဆွေးနွေးစဉ်မှာလုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးဆိုတဲ့အချက်မှာညှိနှိုင်းလို့မပြီးပြတ်တာတွေရှိခဲ့ပါတယ်။ဥက္ကုမြင့်ထွန်းကလာမယ့်ညီလာခံမှာလုံခြုံရေးဆိုင်ရာကိစ္စရပ်ကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းအခုလိုပြောပါတယ
်။ဆိုတော့ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်လို့ရှိရင်ဒီတတိယပင်လုံးအစည်းအဝေးမှာကျွန်တော်တို့ဆွေးနွေးကြမယ်။သို့တော်လည်းပဲကျွန်တော်တို့သဘောတူညီချက်ဆုံးဖြတ်ချက်အထိတော့မလုပ်ဘူးပေါ့။ဆွေးနွေးတာတော့ဆွေးနွေးကြမှာဖြစ်ပါတယ်
။မနေ့ဖန်မှာစတင်မဲ့လုပ်ငန်းကော်မတီအစည်းအဝေးတွေမှာတော့ကဏ္ဍ၅ရပ်နဲ့ပတ်သက်ပြီးအခြေအလေညှိနှိုင်းဆွေးနွေးနိုင်မယ်။တချို့အချက်လက်တွေမှာသဘောတူညီချက်ရရှိနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်မေလကနောက်ဆုံးကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးဒုတိယအစည်းအဝေးမှာ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကတင်ပြတဲ့အချက်41ချက်အနက်မှာ38ချက်ကိုသဘောတူညီပြီး Union Accord ခေါ်ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းဖြစ်လက်မှတ်ရေးထိုးခဲ့ကြပါတယ်ဒီညီလာခံပြီးတဲ့နောက်မှာပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမညီနိုင်နိုင်တာကြောင့်တနှစ်ကျော်ကြာတဲ့အထိ21ရာစုပင်လုံးတတိယအစည်းအဝေးကိုမကျင်းပနိုင်ခဲ့ပါဘူး
။ကိုမှုဆော်တင်ဆက်ထားဖြစ်ပါတယ်။ခုတစ်ခါမှာတော့ကချင်ခေါင်းဆောင်၃ယောက်ကိုတရားစွဲဆိုမှုမှာအမှုကိုပလတ်ပေးဖို့ရှောက်လဲထားတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။တိုက်ပွဲတွေရရင်းနဲ့စစ်ဘေးတက်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်၃ယောက်ကိုတက်ကိုအကြီးညိုပြက်အောင်လုပ်တဲ့ဆိုပြီးတော့အတရေဖြတ်မှုပုံမှန်900နဲ့တရားစွဲဆိုမှုမှာအမှုမခိုင်လုံတဲ့အတွက်အမှုကပလတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်တရားလွတ်တော်မှာတရားစွဲခံရသူတွေဘက်ကရှောက်လဲခဲ့ကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အန်တိုဂျီအစိုးရလက်ထက်စစ်ပွဲတွေရပ်ပေးဖို့ကချင်ပြည်နယ်အပါအဝင်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာငြိမ်းချမ်းစွာဆန္ဒဖော်ထုတ်သူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုနေတဲ့လို့ရဟာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းဝေဖန်ထားကြပါတယ်။မက်ဆူမွန်ကပြည်စုံကိုပြပြပေးပါလိမ့်မယ်။
ဟုတ်ပါတယ်တကြောပြန်ကချင်စီရေးပြိပခါတဲ့ထောင်ချီပိတ်မိနေတဲ့စစ်ဘေးတင်ပြည်သူတွေကထုတ်ရေးနဲ့တိုက်ပွဲတွေအများဆုံးရပ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလမ်းလျှောက်ဆရာပြခဲ့တဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူ၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ချန်နဲ့ဒေါ်နန်ပူတို့ဟာတက်မတော်ရဲ့ဂုံတိတ်ခါညှို့နှံအောင်ပြောဆိုဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ထာဒါချုပ်ဒုတိယဗိုလ်မှူးကြီးမျိုးမေဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်တရားစွဲဆိုခံထားရသူတွေကတချို့ကတော့ဒီရင်မှာမြစ်တီနာမြို့နယ်စခန်းဘူးကတရလူလုပ်ပြီးရိစုစီဥပဒေပုံပါ19နဲ့အမှုဆွဲဆိုပြီးတော့ငွေဒဏ်နဲ့ထောက်ဒဏ်စီရင်ချက်ချပြီးဖြစ်ပါတယ်အခုလိုဖြစ်စဉ်တစ်ခုတည်းကိုပဲနှစ်ကြိမ်ဆွဲဆိုတဲ့အမှုကတော့တရားဥပဒေကျင့်ထုံးနဲ့မညီညွတ်တဲ့အတွက်အမှုကနေပလတ်ပေးဖို့ကချင်ပြည်နယ်တရားလွှတ်တော်တရားရုံးကိုဥတိုက်လျှောက်ထားမှုကိုဒီကနေ့ပထမအဆုံးအကြိမ်ပြည်နယ်တရားလွှတ်တော်ရုံးမှာအပြန်အလှန်လျှောက်လဲကြတဲ့အခြေအနေကိုတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ဦးလောက်ဆောက်ကအခုလိုပြောပြပါဗျာ
ဒီတရားဗိုလ်မှူးကြီးနင်းနင်းဦးဘက်ကနေတရားလို့ဒီမှာတတ်မတော်ရဲ့ပြည်ကြီးပြည့်စည်တဲ့တရားဖြတ်စေတဲ့သူပြည်မှာကျွန်တော်တို့ကိုတရားစွဲဆိုထားတာပါတယ်အဲ့ဒါနင်းနေတဲ့မှာတရားလို့ဒီတရားဗိုလ်မှူးကြီးနင်းနင်းဦးကိုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအမှုဟာကျွန်တော်တို့အမှုကြီးဖြောက်ဖို့အတွက်မတင်တော့ဘူးဒါဥပဒေကြောင့်ရကျွန်တော်တို့မာရင်းနေတဲ့အားတွေရှိတယ်သူပြည်မှာကျွန်တော်တို့ဘက်ကနေရှေ့နေကတော့ဒီအချင်းပြည်နယ်တရားလွတ်တော်ကိုဒီအမှုကိုချေထက်ဖို့အတွက်တင်တင်းထားတာပေါ့အဲ့ဒါကိုကျွန်တော်တို့အချင်းပြည်နယ်တရားလွတ်တော်ဘက်ကနေလက်ခံပြီးမှဒီနေ့ကတော့ဒီအမှုနဲ့ပတ်သက်ပြီးမှတရားလို့စိုက်ဥပဒေရရှိရောကျွန်တော်တို့ဘက်ကရှေ့နေရ ချင်းတို့ဒါဆောက်လက်ချက်ပေးတာဖြစ်ပါတယ်ဒီနေ့ကတော့ဒီတေလိုဖြစ်တဲ့ဒီပြဘူမူကြီးမျိုးမျိုးဦးကမလာရောက်ပါဘူးအဲ့ဒီသူ့ရဲ့ကိုစားဆိုပြီးမှဘူမူနေမျိုးဦးဆိုသူကလာရောက်ပါတယ်ဒါတော့ကျွန်တော်တို့ဘက်ကတော့ဒီအမှုဟာဥပဒေကြောင့်ရကျွန်တော်တို့ကစစ်စင်တစ်ခုတည်းကိုပဲအခြေခံပြီးမှကျွန်တော်တို့အစိုးရဘက်ကနေကျွန်တော်တို့မကြိမ်တရားစွဲလို့မျိုးပုံစံဖြစ်နေပြီဆိုတဲ့ဟာကိုကျွန်တော်တို့တင်ပြထားတာပေါ့နော
်အခုလိုတရားလွှတ်တော်ရဲ့အစိုးအဖက်ကိုစောင့်ဆိုင်နေကြပါပဲတရားခွေခဏရထားတယ်လို့ဦးလောက်ဆောင်ကပြောပြပါတယ
်အမှုတွဲကတော့ချင်းပြည်နယ်တရားလွှတ်တော်ဘက်ကိုရောက်တာတဲ့အကြောင်းဒီမြစ်နာမြို့နယ်တရားရုံးမှာကတော့16ရက်နေ့မြို့နယ်ရုံးချင်းတက်ပြီးမှပေးထားပါတယ်အခုကတော့လောလောဆယ်ဆယ်ကတော့ချင်းပြည်နယ်တရားလွှတ်တော်ရဲ့ဆုံးဖြတ်ချက်အမိန့်ချမှတ်မှုအပေါ်မှာမူတည်လာမှာပေါ့ကျွန်တော်တို့ကိုဆွဆွဲဒီမှာဒီလိုမျိုးတရားဆွဆူထားတာကကျွန်တော်တို့ကနိုင်ငံတော်အစိုးရကိုပုံကန်ဆန့်ကျင်တဲ့ကျွန်တော်တို့စံတပြလုံဆောင်တာလည်းမဟုတ်ပါဘူးကျွန်တော်တို့ကဘေးဘေးဘေးဖွဲ့စည်းပုံကလည်းထိခိုက်စေချင်တဲ့မဟုတ်ဘူးကိုယ့်ရဲ့တီတူတွေကိုယ့်ရဲ့နိုင်ငံတော်နိုင်ငံသားတွေကိုယ့်ရဲ့မိသားစုတွေရှင်မျိုးတွေအားလုံးကတော့ဒီမဖက်တိုက်ပွဲထဲမှာပိတ်ပြီးဦးလောင်ထားတဲ့အတွက်ကြောင့်မို့ထောင်ရဲ့ချီပြီးတီတူတွေကိုအမြန်ဆုံးနိုင်ငံတော်အစိုးရကနေအမြန်ဆုံးကယ်တင်ပေးပါအမြန်ဆုံးကယ်ထုတ်ပေးပါလေကချင်းဆန္နာထောက်ထားမှုအကူအညီအမြန်ဆုံးပေးပါဆိုမှဒါနိုင်ငံတော်အစိုးရကိုကျွန်တော်တို့အကူအညီတောင်းဆိုတာပဲဖြစ်ပါတယ်ဒါကြောင့်မို့ဒီတရားစီရင်ရေးကနေကျွန်တော်တို့ရဲ့ဒီဆွဆွဲတရားဆွဲဆိုထားတဲ့အပေါ်မှာမမှန်ကန်ကန်တရားဥပဒေမျှတိုင်းကျွန်တော်တို့လွတ်လပ်တော့တရားစီရင်ရေးစနစ်ကျွန်တော်တို့ဖြည့်ရှင်းပေးဖို့အတွက်ကျွန်တော်တို့ယုံကြည်ဆောင်ရွက်လင့်ထားပါတယ
်။ရေးရရေးကိုအဓိကဦးစားပေးဖော်ဆောင်ပဲဆိုတဲ့အတ္တဒီအစိုးရလက်ထက်ဒီလိုပြောရေးရရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူနေတာကတော့ဘေးကိုထုတ်စရာဖြစ်နေတယ်လို့လူခွေလှုပ်ရှားသူကချင်ရှိတဲ့ဦးခေါ်တော်ကဝေဖန်လိုက်ပါတယ
်။ဒီတပ်မတော်ကနေပြီးတော့မှဆွဲဆိုရတဲ့ဟာတွေညားနေတာပေါ့လေ။NLD အစိုးရအနေနဲ့သူတို့ဘက်ကနေပြီးတော့မှဟိုဖြည်းဖြည်းရောက်ရောက်ဆောင်ဆောင်နိုင်မှုအားမဲတယ်လို့ပဲမြင်တာပေါ့လေ။နောက်လျှောက်ပေါ့လေ။ဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာလည်းသူတို့ဘက်ကကင်တွယ်တဲ့ဥစ္စာတွေကနိုင်ငံသူနိုင်ငံသားတွေပြည်သူလူထုတွေကျေလက်လောက်အောင်ပေါ့နော်။ရှေ့သိမ့်နိုင်တဲ့ mechanism ပေါ့။အဲ့ဒါတွေရှိတယ်ဆိုတာကြီးကမတွေ့ရဘူးပေါ့။အဲ့တော့အဲ့လိုမျိုးဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာပြည်သူလူထုတွေကိုရုံးကြီးစံစားတွေဖြစ်တယ်ဖြစ်ပြီးတော့မှပြည်သူလူထုကျေနပ်တဲ့အခုပေါင်ရက်တာတွေတော့ကျွန်တော်တို့မတွေ့ရဘူးပေါ့
။အခုကချေလှူရှားသူတွေကိုဆွဲဆိုထားတဲ့ပုံမှန်900ကတော့ပြည်သူပဲဆိုတခြားတဦးကိုအသေးဖြတ်တယ်ဆိုရင်အဲ့ဒီသူကိုတတိအထိထောက်ရဖြစ်စေပြည်ထောင်တရဆလုံးဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်
။မဆူဝင်တိဆက်ထားဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီကရားပြည်နယ်မှာဘိုးကျုပ်ကျေးရွာစိုက်ထူရေးကိုကန့်ကွက်ကြတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။ဘိုးကျုပ်ဆန်ကျေးရွာစိုက်ထူမဲ့ကရားပြည်နယ်အစိုးရရဲ့အစီအစဉ်ကို KNL လူလူအဖွဲ့အစည်းတွေကနေပြီးတော့ဒီကနေ့ကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတက်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးပိတ်ပင်ခံခဲ့ရပါတယ်။ဘိုးကျုပ်အောင်ဆန်ဟာပြည်မရဲ့လွတ်လပ်ရေးဖခင်ကြီးတယောက်ဖြစ်ပေမဲ့လည်းပြည်နယ်နဲ့တက်ဆိုင်မှုရှိတဲ့အတွက်ကန့်ကွက်တာဖြစ်တယ်လို့လည်းဆန္ဒဖော်ထုတ်ခေါင်းဆောင်တွေကပြောရတယ်။တိုင်းရင်းသားဒေသအတွင်းမှာဘိုးကျုပ်ရုတ်ထူစိုက်ထူရေးမှာ NLC ပါတီတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေကြပါတယ်။ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်
။ကြားပြည်နယ်တွင်ဘူဂျုံဆန်းကြေးရုပ်ထုစိုက်ထူသွားမဲ့ပုံမှာကရင်နေအဖွဲ့စည်းတွေကနေဒီကနေ့မနေ့မှာကန့်ကွက်ဆန္ဒပေါ်ထုတ်ရမှာပြည်နယ်ရဲသားဖွဲ့တွေကနေသာစီပိတ်ပင်မှုတွေပြုလုပ်ခဲ့လို့သပိတ်နောက်ကြောင်းပြန်လည်လာရတယ်လို့ဆန္ဒပေါ်ထုတ်ကော်မတီကောင်ဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်။ဘုံလေးကတော့ညနိုင်တယ်ညနိုင်လို့များတော့ကျွန်တော်တို့တက်သွားတယ်ပြောတော့အဲ့ဒါလက်မခံရင်ကျွန်တော်တို့ဆက်ဆက်ကြည့်ကြတာဗျ။ကျွန်တော်တက်ကတော့တိဆောင်တူတူရောအထုပ်ကားထက်ထားလိုက်တယ်။နောက်ဟိုကားတူကိုနောက်ပြန်ပေါ်ဝင်နေတော့တတဲ့ကိုလက်ထိတ်ဆက်ထားရရှိတယ်။ဒါနဲ့ဆက်ခင်းတော့ကျွန်တော်တို့ထိုင်တဲ့ဘက်ညလုံးလိုက်တယ်ဆက်ခင်းကြည့်တယ်လေးပြပါ
ဆန္ဒဖော်ထုတ်သူလူတထောင်ခန့်ဟာလိုက်ကော်မြို့နယ်နိုင်ရင်စင်စုံမှတ်ကနေလှုပ်တော်ရှိကဟစ်တိုင်စီသွာတန်တန်နေမြေရောက်ဖို့ပြည်နယ်ထောင်ခန့်အလို့မှာရဲတပ်ဘွဲကနေပိတ်ပင်သားစီခဲ့တာပါပြည်နယ်ဆိုရစီစဉ်နဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွတ်သူစိုက်ထူသွားမဲ့အစီအစဉ်ကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒဖော်ထုတ်ကော်မတီကောင်ဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကဟိုပြည်မရဲ့လူလိုက်ရေးဖြစ်တဲ့ပဲဖြစ်တယ်ကျွန်တော်ပြည်နယ်နဲ့တက်ဆိုင်မှုရှိတဲ့တွဲကျွန်တော်တို့ကဒီပြည်နယ်အတဲကိုပြည်ရထူထားဖို့အတွက်ကျွန်တော်လက်မခံတဲ့အဓိကအထက်ကအထက်တွေဖြစ်ပါတယ
်ဒီကော်မြို့ပြည်သူ့ပန်းချမှာဆန္ဒဖော်ထုတ်ခွင့်အတွက်တက်ဆိုင်ရာကိုကြောင်းကြားသားပြီးသားလို့ခွန်တော်မတ်ကပြောပါတယ်ကရပြည်နယ်တွင်လွတ်လပ်ရေးဖက်ခင်ပူကျုံအောင်ဆန်းကြေယုတ်သူသရှိတဲ့ကြောင်မဲဆဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကမြင်ရှိနေတာပါ။
တော်တော်ကိုရုပ်ထုထားတာပဲလေ။ပူကျုံသားဆိုတော့တိုက်ယူလို့တည်းရအောင်လို့ကတော့ရုပ်ထုထုတ်ထားတာပဲလေ
။ပူကျုံယုတ်သူစိုက်ထူရေးမှာကရပြည်နယ် NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ပူကျုံအောင်ဆန်းကြေယုတ်သရှိရေးကြောင်အမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်ညှိနှိုင်းတိုင်ပင်တဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ
်။ကလေးရယ်ဘိုးချုပ်ကောက်ကွက်တယ်ဆရာကဘိုးချုပ်ကိုကြည်လို့ခဲ့တဲ့လူတွေပဲလေးစားတဲ့လူတွေကျမတို့တောင်းရင်တော့အာဇာနည်ရဲ့ကြလေပြိမနစ်ခဲ့ပြီးကျမတို့ကြားမှာလေချက်ပြအရင်များတယ်အဲဒီကြားထဲမှာဘိုးချုပ်အောင်ဆန်းရဲ့ကြားလို့အာဇာနည်ရဲ့ကြတော့ကျမ်းပါခွင့်ရတဲ့ချိန်မှာဒီကလေးတွေကပါဝင်ခဲ့တယ်ဒီလူတို့ရဲ့ ရင်ထဲကဘာလဲဆရာနားလည်ပေးပါလူကြီးဘာမှမတူရင်တော့မဟုတ်ပါနဲ့ဘုကြောင့်ရင်းလို့လည်းကျွန်တော်ရှိစီချင်တယ်ဘယ်လိုလုပ်ကြလဲဆရာကျွန်တော်အစိုးရနဲ့တကယ့်လူကြီးနဲ့ကိုဆွေးနွေးစီချင်တယ
်ပြည်နယ်ဆိုရအနေနဲ့ဘုကြောင့်ကျေးရွှေစုသားရှိဖို့လိုလားနေတယ်လို့ရင်းနီလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရွှေစုသားရှိမှုအတွက်ကန့်ကွက်နေခဲ့ကြတာပါပြရပြည်နယ်လွိုင်ကော်မြို့နယ်ကလူထုပန်းချံမှာဗိုလ်ချုပ်စံကြေးရုပ်စိုက်ထူသားရှိမှအစီအစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းအဖွဲ့တွေကနေပြည်နယ်ဆိုရကိုဇွန်လ18ရက်နေ့တုန်းကအိတ်ဖွဲ့တစ်ဆောင်ပေးပို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေမှာရှိနေပါတယ်။နိုင်ငံရေးလှိလသူတောက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းဒေသတွင်ဗိုလ်ချုပ်စံရုပ်ထုသားရှိမှုကိုရပ်တန့်ဖို့လိုကြောင်းထောက်ပြထားပါတယ
်။ဒီဒေသခံတိုင်းဒေသအနေနဲ့ပေါ့လေဗိုလ်ချုပ်စံပေါ်မှာလေးစားတယ်စံမိုးထားတယ်အမေဘူချုံဆန်ရုပ်ထုဇာပြီးထားတဲ့ကိစ္စအပေါ်မှာတော့သဘောမတူဘူးဘဝင်မကြဘူးဆိုတာပေါ်လွင်နေပါလေဒီလိုတော့လူရမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းရင်းသားတွေအချားမှာစီးလုံးညီညွတ်မှုရော်ရဲလာမယ်တွေးကွဲလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်။တော့အဲ့ဒီလိုဖြစ်စဉ်တွေဟာကြဆုံးသွားတဲ့ဘူချုံဆန်ရဲ့ပုံရိပ်ကိုလည်းပဲအထိခိုက်နိုင်တာမို့လို့တော့ပြည်တော်စုအစိုးရအနေနဲ့เนาะတော့နိုင်ငံတော်သမ္မတအနေနဲ့သက်ဆိုင်ရာပြည်내အစိုးရတွေကိုပြည်တိုင်းပူးပေါင်းဆောင်ရွက်ပြီးတော့အမြန်ဆုံးတားမြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုဟာပုံမှန်များပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့တိုင်းဒေသဒေသခံတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေရှိနေခဲ့ပါတယ်ပြည်ကနေသုံးကလည်းကချင်းပြည်နယ်မြကျင်းနားမြို့တွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသားရှိမှုကိုကချင်းဒေသခံတွေကကန့်ကွက်ခဲ့ကြသလိုမွန်ပြည်နယ်တွင်မြကူးသရားကိုဗိုလ်ချုပ်အောင်ဆန်းသရားအမည်သတ်မှတ်မှုအပေါ်ဒေသခံမွန်ကရင်ပိုးတိုင်းသားတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ
နိုင်ငံတင်ပြပို့ထားဖြစ်ပါတယ်အခုတစ်ခါမှာတော့ဒီဂျွန်လအတွက်ချီချူးတိုက်တဲ့သူဖြစ် Green Life တဘာပဝန်ကျင်ထိန်းသိမ်းအဖွဲ့ကိုရွေးချယ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်စကိုင်းတိုင်းဒေသကြီးဒီပေရင်ကွယ်ကြီးရွာက Green Life ဆိုတဲ့တဘာပဝန်ကျင်ထိန်းသိမ်းရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအသင်းကိုဂျွန်လအတွက်ချီချူးဂုဏ်ပြုထိုက်တဲ့သူဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရွေးချယ်လိုက်တဲ့အကြောင်းကိုမနေ့ကထုတ်ပြန်လိုက်ပါတယ်အခုလိုအစိုးရတည်းရဲ့အနေနဲ့တာဝန်သိလူငယ်တွေရဲ့စူးစမ်းအားထုတ်မှုကိုအတိအမဲ့ပြုပြီးတော့ချီချူးဂုဏ်ပြုတာမျိုးကဒီထက်မကပိုးပြီးတော့လှုပ်ဆောင်ပေးပြီးတော့ကြဲကြဲပြက်ပြက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းတဘာဝပဝန်ကျင်ထိန်းသိမ်းလှုပ်ရှားသူတွေကတိုက်တွန်းကြပါတယ်ပြည်စုံကိုတော့ကောင်းဆိုင်ကပြပြပေးပါလိမ့်မယ
်နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကပရိုက်တာလူမှုအကျိုးဆောင်ပြုတဲ့ပြည်သူပြည်သားတွေတဲကချီချူးဂုဏ်ထိုက်သူတွေကိုလာဆင်ရွေးချယ်ပြီးအတိအမဲ့ပြုနေတာပါစကိုင်းတိုင်းဒေသကြီးဒီပေရင်ခွဲကြေးရွာက Green Life ဆိုတဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအသင်းကိုဂျွန်လာအတွက်ချီချူးဂုဏ်ထိုက်သူတွေအဖြစ်ရွေးချယ်ကြောင်းကိုမနေ့ကထုတ်ပြန်လိုက်ပါတယ်အခုလိုအစိုးရတတိယအနေနဲ့လူငယ်တွေရဲ့စူးစမ်းအားထုတ်မှုကိုအတိအမဲ့ပြုပေးတာတွေကိုကွန်ပျူတာမျိုးတွေတိထက်မကပုံမှန်လှုပ်ဆောင်ပေးပြီးကြေကြေပြင်းပြင်းပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့2011ခုနှစ်တုန်းကဒီပေရင်ချေးရွာကလူငယ်တွေကိုပတ်ဝန်းကျင်ထိန်းသိမ်းရေးတင်နန်းပူးစားခဲ့သူတမ္ပဒီပါလူမှုအဖွဲ့အစည်းကဒေါက်တာခင်စောဝင်းကပြောပါတယ
်ဒီထက်မကပုံမှန်ကြေကြေပြင်းပြင်းလှုပ်ပေးဖို့လိုတယ်ဒါပေမဲ့ဒီလိုကလူတွေအဖွဲ့အစည်းတွေကိုပြုနေတဲ့ကဟိုကမ်းလန်းပေးရမယ်လေခုနကအခုကအစိုးရဘက်ကနေပြီးတော့ယူဆတာသူတို့အနေနဲ့ဟိုဒီမှာပြုတာလေတောက်ကျဲတဲ့မြန်သူတို့အနေနဲ့ပူပေါင်းဆောင်ရွက်မှုကမရှိသေးဘူးဒီချက်မကောက်သဖို့လိုပါတယ်နော
်မြမအစိုးရကွင်ရကဆရာမကြီးဒေါ်ဒေဗီတန်စင်ကတော့အခုလိုအတိအမဲ့ပြုချေချူးကွန်ပျူတာဟာပြည်သူအကျိုးပြုလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့လူငယ်တွေအတွက
်ဘယ်သူပဲဖြစ်ဖြစ်ပေါ့အလုပ်တစ်ခုလုပ်နေပြီအတိအမဲ့ပြုခံရရဲဆိုရင်ဒါသူ့အတွက်ကအားတစ်ခုပဲတွန်းအားတစ်ခုပဲလေအဲ့တော့ဒါဟာကောင်းပါတယ်လူငယ်တွေ
နိုင်ငံတော်အတိုင်းပင်ခံရဲ့ချီးကျူးဂုဏ်ပြုမှုကိုခံရတဲ့ Green Life အဖွဲ့ကတော့သူတို့လိုပဲတခြားဒေသတွေမှာလည်းပတ်ဝန်းကျင်ထိန်းသိမ်းဖို့အတွက်အသိပညာပေးတွေလှုပ်ဆောင်ပေးပါလို့ Green Life အဖွဲ့ဝင်ကိုမျိုးမြင့်မြတ်ကပြောပါတယ
်ကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့စိတ်ဝင်စားတယ်ပေါ့သူတို့လာပြီးချီးကျူးတဲ့ရွာတွေကိုကျွန်တော်တို့လိုက်ပြီးတော့အဲ့လိုမျိုးအသိပညာကျွန်တော်လှုပ်ဆောင်နေရတယ်လက်တွေ့ပြပြီးတော့ပတ်ဝန်းအဲ့ဒီရွာတွေမှာသွားပြီးလှုပ်ဆောင်နေတာသူတို့ဘေးရွာတွေကိုလည်းကျွန်တော်တို့ဒီပြင်းနှံနေပါတယ်ပေါ့အဲ့လိုမျိုးရကစားလုပ်ပြီးနိုင်ကျွန်တော်တို့ကောင်းတယ်ပေါ့ကျွန်တော်တို့ကလည်းလက်နေမှာတော့လှုပ်ထားတယ်ပေါ့
နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ Green Life အသင်းရဲ့ကြိုးပမ်းအားထုတ်မှုတွေဟာမိမိတို့နိုင်ငံမျိုးရွာရှိခွေများအားလုံးကအတွေ့အကြုံ၄ဆောက်ပဲပြည့်စုံခုဖြစ်တယ်လို့ချီးကျူးခွန်ပြုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အမေရိကန်နိုင်ငံရေးအပြင်အင်္ဂါညဒိုင်းလီလိုင်းစီစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်
ရယုံချုပ်တရားသူကြီးအန်တိုနီကနေဒီဒီလာကိုနားယူတော့မှာဖြစ်ပါတယ်သူနေရာစားထုတ်ခံထားမဲ့သူကိုဒမရဒေါ်နယ်ထရန့်စဉ်းစားနေချိန်မှာပဲဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကြားမှာလဲတရားသူကြီးခံထားရေးအရင်တော့ညင်ပွားခဲ့ကြတဲ့စင်လာတိုင်းတစ်ဖက်နဲ့တစ်ဖက်အခြေတင်တိုက်ပွဲတွေဆင်မှုပြင်နေကြပါတယ်ဒမရဒေါ်နယ်ထရန့်ကတော့တရားသူကြီးအဖြစ်စားထုတ်ခံထားမဲ့သူကိုဇူလိုင်လ9ရက်နေ့ဆိုတင်သွင်းကြေညာမယ်လို့အချိန်မဆွဲတော့ပဲ Twitter ကနေရေးခဲ့တယ်လို့False ရတဲ့ငါလေအခုလိုပြောပါလေ
I'm going to pick the right person I'm going to pick somebody that's
ကျွန်တော်ဟာတင့်တော်မှန်ကန်တဲ့သူကိုရွေးချယ်မှာပါအင်မတန်ထူးချွန်တဲ့သူတယောက်ကိုကျွန်တော်ရွေးချယ်မှာပ
ါအထက်လွှတ်တော်အမတ် Mitch McConnell လို့ Republican အမတ်တွေကတော့သမ္မတအဆိုပြုတဲ့သူကိုခံထားရေး November လွှတ်တော်ဂျာကာလာရွေးကောက်ပွဲတွေမတိုင်ခင်အတည်ပြုပေးမယ်လို့ကတိပေးပြောဆိုနေပါတယ
် The Senate will vote to confirm Justice Kennedy's successor this fall
တရားသူကြီးကနေဒီနေရာဆက်ခံမဲ့သူကိုအထက်လွှတ်တော်အနေနဲ့ဒီဆောင်ပေါက်မှာမဲခွဲအတီးပြူပါမယ်။သမရရဲ့အဆိုပြုချက်ပေါ်မြတ်မြတ်တာတာစဉ်းစားဆုံးဖြတ်တင်ပါတယ
်။သမရဥပမာလက်ထက်တုန်းကနောက်ဆုံးတရားရုံးချုပ်တရားသူကြီးခံထားခဲ့တာကို Republican ဘက်ကဒီပြူပေးကိုညှင်းဆုပ်ခဲ့တာကြောင့် Democrat တွေအမျက်ထွက်ခဲ့ကြပါလေ။တရားရုံးချုပ်အတွင်းမှာတွေးခေါ်ရလက်ရာတစ်ဖက်တည်းစုသွားခဲ့မယ်ဆိုရင်တရေသားဖြတ်ချခွင့်၊ကျမကြီးဆောင်လျှောက်ခွင့်၊လိင်လူချင်းစုံမဲ့ခွင့်ခွင့်ရေးတွေနဲ့အမေရိကမှာအလုသမားတမက်ကခွင့်ရေးစတာတွေပေါ်လာမယ့်ဆယ်စုနှစ်တွေအတွင်းရိုက်ခတ်မှုတွေရှိလာနိုင်တဲ့ဆိုပြီးဒီမိုကရက်တွေကသတိပေးနေကြတာပါဒီမိုကရက်ထက်လွတ်တော်အမတ်ချက်ရှာမာကခုလိုပြောပါတယ
် After Kennedy's departure the Supreme Court will be evenly divided between justices appointed by Republican presidents
တရားသူကြီးကနေဒီမရှိတော့ဘူးဆိုရင်တရားရုံးချုပ်အတွင်းမှာ Republican သမ္မတခန့်ထားတဲ့တရားသူကြီးတွေနဲ့ဒီမိုကရက်သမ္မတခန့်ထားတဲ့တရားသူကြီးတွေဆိုပြီးအညီအမျှကွဲထွက်သွားပါလိမ့်မယ်။အမေရိကန်ပြည်ထောင်စုရဲ့ဥပဒေနိုင်ငံသားတွေရဲ့အခွင့်အရေးတွေအပေါ်တရားသူကြီးကနေဒီနေရာဝင်ယူမဲ့သူရဲ့ဩဇာတက်ရောက်မှုဟာမျိုးဆက်နဲ့ချီနှစ်ပေါင်းများစွာရှိနေမှာပါ
။သမ္မတထရန့်ခန့်ထားဖို့ဆိုပြမဲ့သူကိုဒီမိုကရက်တွေဘက်ကသူတို့ရင်အားတက်တက်နဲ့ကန့်ကွက်ပြီးတားဆီးနိုင်တဲ့အခြေအနေမရှိပါဘူး။ဒါပေမဲ့လည်းတရေသားဖြစ်ချခွင့်ခွင့်ရေးထောက်ခံတဲ့သူတွေလိုသဘောထားမတင်းပါတဲ့ Republican တွေနောက်သမ္မတ Trump တင်လာနိုင်တဲ့သူတွေကိုလက်မခံတဲ့ Republican တွေနဲ့ပူးပေါင်းပြီး Democrat တွေဘက်ကကန့်ကွက်နိုင်ပါတယ်။ Republican ထက်လွတ်တော်အမတ် Susan Collins ကဆိုရင်သမ္မတ Trump ခံမဲ့သူတွေထဲမှာသူမထောက်ခံတဲ့သူတွေရှိတယ်ဆိုပြီး ABC ရုပ်သံကိုပြောပါတယ်။သမ္မတ Trump ကတော့တရားသူကြီးအသစ်ခံထားရေးနဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာသတိသားဖြတ်ချခွင့်ခွင့်ရေးကိုထောက်ခံသူလားကန့်ကွက်သူလားဆိုတဲ့အချက်ကိုအခြေခံဆုံးဖြတ်မဖြတ်ပြောဖို့မကြသေးခင်တုန်းကမီဒီယာနဲ့တွေ့ဆုံမေးမြန်းခန်းမှာညှင်းဆိုသွားပါလေ။ဒါပေမဲ့လည်း2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အချိန်ကတတိုင်းပြည်လုံးမှာသတိသားဖြစ်ချခွင့်ခွင့်ရေး1983ခုနှစ်ကတရားရုံးချုပ်ကဆုံးဖြတ်ထားတာကိုပြန်ပြင်ဖို့သူ့မှာရည်ရွယ်ချက်ရှိတယ်ဆိုတာအတိအလင်းကြီးညွှန်းပြောဆိုခဲ့မှုပါလေ။ပြည်ကလေးတွေကသမ္မတထရန့်တရားရုံးချုပ်တရားသူကြီးအဖြစ်Neil Gorsuch ကိုပထမဆုံးဆိုပြခဲ့တဲ့အချိန်အထက်လွှတ်တော်ဒီမိုကရက်အမတ်3ယောက် Republican တွေနဲ့အတူပူးပေါင်းပြီးထောက်ခံအတည်ပြုပေးခဲ့ပါတယ်။သမ္မတထရန့်ဟာသူ့ရဲ့သမ္မတသက်တမ်းအတွင်းတရားရုံးချုပ်မှနောက်ထပ်တရားသူကြီးတွေဒီထက်ပိုပြီးတော့ရွေးချယ်ဖို့အဆိုပြုလာရနိုင်ခြင်းရှိနေပါတယ်။အခုအနားယူသွားတဲ့တရားသူကြီးကနေဒီယာအသက်80ကျော်နေပြီဖြစ်တဲ့တရားသူကြီး၄ဦးတွေက တယောက်ဖြစ်ချောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်သောတာရှင်များရှင်အခုတစ်ခါမှာတော့အားလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညထိုင်လေးလိုင်းစီစဉ်လှည့်ရောက်ပါပြီကုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမက်ဆုမွန်နဲ့တင်ဆက်ထားတဲ့ထိုင်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီရေးထိုင်လေးလိုင်းစီစဉ်ကကြိုးစားပါတယ်ကျွန်တော်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြီးတော့မှကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံး Facebook စာမျက်နှာမှာကြေညာထားပါတယ်အချင်းချင်းရက်ရွှေ့ဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ငြိမ်းချမ်းရေးအလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ပြည်နိုင်ဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်လူ Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင် SNDP ပါတီကိုစားပြုတ်တည်ပွားမြို့နယ်ကအမျိုးသားလွတ်တော်အမဟောင်းဦးရဲထွန်းနောက်ပြီးတော့ UNFC အဖွဲ့ရဲ့ပြောခွင့်ရလည်းဖြစ် ANC အဖွဲ့ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောလို့ဖြစ်ပါတယ်ကျွန်တော်ပထမဆုံးဦးခွန်ဆိုင်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျဦးခွန်ဆိုင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဦးခွန်ဆိုင်အခု
မင်္ဂလာပ
ါဟုတ်ကဲ့မင်္ဂလာပါခင်ဗျအာဒီ27ရာစုပင်လုံညီလာခံကတော့အခုတတိယအကြိမ်တကယ်ကျင်းပဖြစ်တော့မယ်ပေါ့နော်တရားဝင်ကြေညာလိုက်ပြီပေါ့စောစောကျွန်တော်ပြောသလိုပဲသူကအချိန်ချင်းကျင်းပဖို့အတွက်ရက်တွေရွှေ့ဆိုင်းပြီးတော့မှအခုလိုဖြစ်လာခဲ့ပြီးတဲ့နောက်မှာအခုလည်းမသေးကြသေးတာကဘယ်အဖွဲ့တွေပါမလဲဟိုအန်စီလက်မမထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတာမသိရသေးပါဘူးဆိုတော့ဥက္ကွန်ဆိုင်ကဘယ်လိုမြင်မိသလဲဥက္ကွန်ဆိုင်လည်းဒီဆွေးနွေးပွဲတွေမှာလေလာသူအနေနဲ့ပဲဖြစ်ဖြစ်ပေါ့အဖွဲ့စည်းတစ်ခုခုကိုစားပြုလို့ပဲဖြစ်ပေါ့နော်ဟိုတက်ဖူးဟိုဆွေးနွေးပြီးတော့အခုလာမယ့်တတိယအကြိမ်ညီလာခံရဲ့အလားအလာကရောဥက္ကွန်ဆိုင်ဘယ်လိုရှိတယ်လို့မြင်မိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီသိနေကြောကြာပြတော့မှအခုထိဒီပြည်တော်စုငင်းချင်းကြီးညီလာခံမကျင်းပမှန်တဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့ဟာဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြတော့မှဒီအချိန်နဲ့ပြန်ပြတော့မှဆွေးနွေးတဲ့ကိစ္စဟာမပြေလည်တဲ့အခါကျတော့ဒီမပြေလည်ဘူးမှာရှေ့ခံပြတော့မှအခုထိမကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်เนาะအဲဒီတော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနောက်ထပ်စလုံးကမြင်လာတာဒီကျွန်တော်တို့မကြည်လည်တဲ့ကိစ္စကိုပဲဆက်ပြီးညင်းနေမှာဆိုလို့ရှိရင်ဒီငင်းချင်ကြီးလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လုပ်တင်တာကတော့လွယ်တာကနေဖြတ်တာကိုသွားဖို့တွေအဲဥပမာဆိုလို့ရှိရင်ဒီရန်သူရဲ့တကယ်အခြေခံတက်ကြီးကိုတိုက်ပြီးတော့မှမရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူရဲ့ဝန်းကျင်မှာရှိနေတဲ့တက်စခန်းတွေကိုအရင်တက်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ဗျအင်အားစုကလာပေါင်းပြီးတော့မှဒီတက်ကြီးကိုပြန်တိုက်တာကောင်းတယ်အဲ့ဒီအတူရခေါ်နဲ့အဲသူတို့ဒီကိုယ်မထွေရဘူးဆိုတဲ့ကိစ္စကိုသူကြော်လာလိုက်ပြီးတော့မှဒီလွယ်ရာကစတယ်လို့အဲ့လိုမြင်ပါတယ်ဒီလွယ်ရာနဲ့စတယ်ဆိုတာလည်းပါလဲရှိတယ်ဆိုတော့အစတုန်းကတော့သူတို့ကဒီလူနည်းစုအခွင့်အရေးများကာကွယ်ရေးနဗရမအခြေခံလူအခွင့်အရေးနဗရမပါလဲဆိုတော့ကျမ်းမာတန်းတူရေးကိစ္စတွေကိုသူနည်းနေပေါ့လို့တော့လည်းဒီကိစ္စမှာလေကျမ်းရမအခက်ခဲတွေ့တာကပါလေဆိုတော့ဒီလူနေစုအခုရင်းများကာကိုရေးဆိုလို့ရှိရင်ဒီဥစ္စာကအရင်ကဖြစ်ခဲ့တဲ့ခွဲမထွက်ရဘူးဆိုတာတွေရတယ်ပြန်ပါလာလိမ့်မယ်နော်အဲနောက်ပြီးတော့မှဒီဟိုအခြေခံတို့ခွင့်ရေးဆိုတာလဲစိတ်ကျဲပြလွန်းနေလို့ဒီတပ်ဖက်ကတော့အဲ့လိုမျိုးမြင်တယ်ဒီတော့ကျွန်တော်တို့ဒီအခုဒီကျမ်းမတန်းလူကြီးကိုကျွန်တော်လုံနိုင်ကောင်းပဲဆိုပြမှာသူတို့ကသူတို့ကအဆူပြူတဲ့ခါကျဒီအဆူပြူတာကိုလက်ခံနိုင်ခြင်းဖြစ်ပါတယ်နော
်ဟုတ်ကဲ့ဟု
တ်တယ်တော့လေဒီနေရာကျွန်တော်နဲ့ပြန်ဆက်ပြောချင်တာပါလေဆိုတော့ဒီကျမ်းမတန်းလူကြီးကိုကျွန်တော်တို့ဆွေးနွေးမယ်ဆိုတော့တချို့ကတော့မကျေနပ်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ငါတို့နိုင်ငံကြီးလာလို့လောက်လာတာနှစ်ပေါင်း30ရှိ ဒီပြင်အကြောင်းမျိုးအရေးကြီးတဲ့အကြောင်းတွေမဆွေးရမနှွေးရဘဲနဲ့ဘာဖြစ်လို့ဒီလိုကျမ်းမာတန်းသူရေလောက်ကလာဆွေးနွေးကလေးဆိုတာကြီးမြင်နေလူတွေရှိပါတယ်။လို့တော့လေအကောင့်ဘက်ကနေကြည့်ဘယ်လိုဖြစ်မလဲဆိုတော့ဒီကျမ်းမာတန်းသူရေကိစ္စဆိုတာကိုကျွန်တော်ဆွေးနွေးနေမယ်ဆိုရင်ဒါလွယ်တာကနေဖြတ်တာကိုသွားတာဖြစ်တယ်။နောက်တစ်ခုကပါလဲဆိုတော့ဒီဟာကိုကျွန်တော်ကောင်းကောင်းကင်တွဲနေမယ်ဆိုရင်ကျွန်တော်တို့ရဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုကျွန်တော်တို့ကပုံပြီးတော့မှဒီအားပေးနိုင်တယ်နော်မြင့်တင်နိုင်တယ်လို့ပြောမြင်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဥက္ကဆန်ကျေးဇူးတင်ပါတယ်ကျွန်တော်ဥယျထွန်းလည်းတခါတည်းဟိုဒီမိကုံးကိုပဲမေးချင်ပါတယ်ဥယျထွန်းအမြင်ကတော့ဘယ်လိုရှိသလဲကျွန်တော်တို့အရင်အချင်းချင်းပြောပါအောင
်ကျွန်တော်အမြင်ပြောရရင်တော့ဟိုဒီလိုပြဿနာတွေပေါ့เนาะဆွေးနွေးတစ်ကြိမ်ဆွေးနွေးတိုင်းမှာဒီလိုပြဿနာတွေတွေ့နေမယ်ဆိုတာကတော့ဟိုသိပြီးတော့မထမ်းဘူးပေါ့လေမထမ်းဘူးဆိုတာကဟိုဒီမှာဟိုစီဝေးပုံစံကိုပေါ့เนาะကျွန်တော်တို့ဒီငញ្ញန်ရေးအတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြည့်အခရက်သေးထားတယ်အပြည့်အခရက်သေးထားတယ်ဆိုတာကနိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ကျွန်တော်တို့ညမဖြစ်ကြဘဲနဲ့အပြစ်ခတ်ရက်ခဲထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လန်လိုက်နာရမယ်အစာကျုပ်ချုပ်ပြီးတော့ကျွန်တော်တို့အဲ့ဒါတွေချုပ်ဆိုပြီးတော့အပြစ်ခတ်ရက်ပြီးတဲ့အခါကျတော့နိုင်ငံရေးဆွေးနွေးပွဲကစားပိုင်းကိုသွားမယ်ဆိုတာဒီညာကတော့ယူရဟိုပေါ့နော်နန်းချောင်းပေါ့နော်အဲ့ဒီမှာနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိရောက်နေတယ်လေဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့ကိုင်အဖွဲ့အစည်းတွေကလည်းဖက်ဒရယ်စနစ်ကိုတွားကျင်တယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုဟိုကျွန်တော်တို့ဟိုရောက်ချင်တယ်အဲ့ဒါကိုပြီးခဲ့တဲ့ဥသိမ်းရှင်အစိုးရလက်ထက်မှာလည်းဟိုငကူဟိုဥနေဝင်လက်ထက်ကဖက်ဒရယ်ဆိုတာခွဲထွက်ရေးလို့နားလည်ထားတဲ့အနေထားကနေပြီးတော့ဖက်ဒရယ်ဆိုတာအခွဲထွက်ရေးမဟုတ်ဘူးဖမ်းမထွက်ဖို့အတွက်ဖမ်းမထွက်ချင်းအောင်ဖမ်းမထွက်ဖို့အတွက်ကျွန်တော်တို့ကအတူတကွเนาะအတူတကွဒီကိုဟိုဒေတာကိုနေမြေမှာကိုပိုင်အုပ်ချုပ်ခွင့်နဲ့ဒီအာဏာပေါ့เนาะလုပ်ပိုင်ခွင့်အာဏာခွဲဝေမှုတွေရှိတဲ့စနစ်ကိုဖက်ဒရယ်လို့ခေါ်တယ်ဆိုတာကိုနားလည်သွားတဲ့အခါမှာဖက်ဒရယ်ကိုသွားဖို့ဆိုတာကိုသဘောတူသွားတယ်ပေါ့အဲ့တော့အခုပြီးခဲ့တဲ့ကာလမှာတော့ဆိုရနဲ့တမတော်ကဒီဟိုဖိတ်ပြီးတော့ဟိုအမြင်မကွဲဘူးပေါ့သမရကလက်ခံလိုက်လို့ရှိရင်တမရကလည်းဗာပဲဖြစ်ဖြစ်လက်ခံလိုက်တဲ့အမြင်ဒါရှိတာပေါ့နော်အဲဒီကြားထဲမှာကျွန်တော်တို့ဒီတိုင်းလားနဲ့ကင်ဖွဲ့ရင်းနဲ့အစိုးရနဲ့ဂျာမှာဆိုလို့ရှိရင်လည်းချက်တွယ်ပေးတဲ့နော်ဒီ technician အဖွဲ့တွေလည်းရှိတယ်ရှိတဲ့အခါကျတော့အမြင်ဒီမတူတာကွဲပြားတာယုံကြည်မှုမရှိတဲ့ကိစ္စတွေလည်းဒီဟာကသွားအပြန်လွန်ပြန်ထိုးပြီးတော့သူတို့တည်ဆောက်နိုင်မှာပေါ့နော်အဲ့တော့ဟုတ်ပြီအဲ့ဒီအနေထားရောက်တဲ့အခါအမှန်ကဒီအစိုးရလက်ထက်မှာဒေါက်တာစုကြည်တို့ NLD အစိုးရတက်လာတဲ့အခါမှာလောက်ရမယ်နော်ဟိုနန်းကနန်းရမယ်နန်းကရုပ်မဲ့တစ်ခုကိုရှင်းရှင်းလင်းလင်းချရမှာဟုတ်ပြီအဲ့တော့ကျမတို့အရင်အစိုးရလက်ထက်ကလှုပ်ထားတဲ့နန်းကဒီအထိရောက်နေခေရဒီအထိရောက်နေရောက်နေတယ်ဆိုရင်ကျမတို့ဒီဖက်ဒရယ်သွားမယ်ဆိုတာမှာယူရတူညီသွားပြီတူညီသွားတယ်ဆိုတဲ့အခါကျဖက်ဒရယ်ကိုဘလို့နားလဲကြတယ်လေဆိုတဲ့ဥစ္စာကိုတစ်ဖက်နားလဲအောင်အရင်ဆုံးစူးစမ်းစူးစမ်းပြီးတဲ့အခါကျမှဖက်ဒရယ်ဆိုတာဟုတ်ပြီဒီလိုနားလဲပြီဆိုတဲ့အခါကျတော့မှအဲဒီဟာကိုနားလဲမှုအပေါ်မှာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့အဲဖက်ဒရယ်နဲ့ကြိုက်အောင်ဘလို့ပြင်ဆင်ကြမလဲဘယ်ဘက်တွေကတော့ဖက်ဒရယ်နဲ့ညီတယ်ဘယ်ဘက်တွေကတော့မညီဘူးစသဖြင့်အဲ့ဒါလို့ဆွေးနွေးသွားလို့ရှိရင်နော်အဲ့လိုဆွေးနွေးသွားလို့ရှိရင်ဒီကျွန်တော်တိုးတက်မှုလည်းမြန်ဆန်မယ်နောက်ရှင်းလဲရှင်းတယ်အဲ့ဒါတွေရပြီဆိုတဲ့အခါကျတော့မှမြင်စည်းလမ်းကြောင်းကိုသူဖွဲ့ပြီးအောင်ခြေကဥပဒေပတ်မှတ်ထားတဲ့အတိုင်းလုပ်မယ်ပြီးတဲ့အခါကျတော့မှ SSR DDR ဆိုတဲ့တပ်တွေနော်ဒီလက်နက်ကိုင်တပ်ဖွဲ့အသီးသီးတွေရဲ့နေရာပြန်ထားဟိုပေါ့နော်နေရာဒီဖွဲ့ပြီးတော့ပြောင်းလဲရေးတွေနောက်တစ်ခုကလုံလုံရေးအရာဒီဟိုပြန်လဲပြီးတော့နေရာခြားခြားရေးတွေ SSR DDR စတာတွေလုပ်မယ်လုပ်ပြီးတဲ့အခါကျတော့မှဖွဲ့ပြီးပုံပြင်ဆင်ထားတဲ့ဖွဲ့ပြီးပုံအတိုင်းကျွန်တော်တို့ရုပ်ကောက်ပွဲတွေလုပ်မယ်အဲဒါဖြင့်အဲ့ဒီလို road map ပေါ့
ဟုတ်ကဲ့
အဲ့ဒါတစ်ခုကိုရှင်းရှင်းလင်းလင်းအရင်ဆုံးချထားဖို့လိုတယ်အဲ့ဒါကြီးမာတာလဲဒီဟာက
ဟိုဒီဒီအခုသွားတဲ့နိုင်ငံရေးလမ်းကြောင်းကပို့ပြီးတော့เนาะပို့ပြီးတော့ဒီတက်ပြက်ထင်ထင်ရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မယ်ပေါ့အခုအနေထားကအဲ့ဒီ document တာရှင်းရှင်းလင်းလင်းမရှိဘူးဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မကြာခဏတွေ့နေအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဦးထွန်းစောကိုလည်းလေးလိုင်းမှာဖိတ်ခေါ်ခြင်းပါခင်ဗျာဦးထွန်းစောကလည်းဒီနေရာမှာဟိုအဓိကကြားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFC နဲ့ ANC လို့အဖွဲ့တွေကိုကိုစားပြုနေတဲ့ပုံကိုဖြစ်တော့ဦးထွန်းစောတို့ကအခုဒီလာမယ့်17ရက်နေ့မှာစတင်မယ်လို့သူတို့ပြောထားတဲ့ဒီညီလာခံမှာတက်ဖြစ်မလားဒီညီလာခံစောစောပြောခဲ့သလိုမစပြစ်နေတဲ့ဟိုအကြောင်းအရာတွေမှာဘာတွေကများအဓိကအကြောင်းအရာခံနေရလဲစောစောဦးရဲထွန်းတို့ဦးခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေကြောင့်လားဟုတ်ပြောဆွေးနွေးပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင်ဖိတ်သလားမဖိတ်ဘူးလားပေါ့နော
်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောခြင်းပါတယ်အဲဒီတစ်ချက်ကတော့ဒီပြီးခဲ့တဲ့နှစ်မေလမှာလုပ်ခဲ့တဲ့တစ်စစ်တရားစုပင်လုံးဒုတိယအစည်းအဝေးမှာတည်ဆုခဲ့တဲ့ package D ဆိုတာရှိတယ်အဲ့ဒီမှာအစိုးရဘက်ကတက်မတော်တစ်ခုလည်းရှိရင်းနဲ့ခွဲမထည့်ရမှုဆိုခိုင်ထားတယ်ဒီဘက်ကကျွန်တော် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားနဲ့ကိုင်တော်လည်းဖွဲ့စည်းရေးဘက်ကကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပြည်နယ်ဖွဲ့စည်းပုံချေကဥပဒေရေးဆွေးရမှုဆိုတာရှိတယ်။ဒီနှစ်ခုအပေးယူမတက်ခဲ့ကြဘူး။အဲ့ဒါကြောင့်တည်ဆုခဲ့တယ်။အခုတစ်ချိန်မှာဒီဟာကိုမဆွေးနွေးဘူးပေါ့။နော်။အနည်းဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှတည်ဆုနေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းကပ်နေတာကိုတွေ့ရတယ်။ခုနကဂျန်ခိုင်ဆိုင်လည်းပြောသွားတာတွေ့ပါတယ်။ဆိုဒီဟာကပါလဲဆိုတော့ NCA လုံးတုံးကဦးသိန်းစိန်ဇိုရရဲ့ UPWC နဲ့ SCCD ညှိနှိုင်းတုန်းကဥပမာလိုဖြစ်နေပြီ။ရွေးတော်ကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်။ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အပြေရှားဖို့ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်။နောက်ဆုံးမှာစင်ကောင်ကြီးအမိကြမှာတည့်ဆိုသလိုပြုတ်ဖြစ်ခဲ့တယ်။ဆိုရင်အဲ့ဒါနဲ့ SCCD ကနေအစိမ့်မညှိနှိုင်းရေးကိုယ်စားလှယ်ကို ST ဆိုပြီးလုပ်ခဲ့ရတယ်။နောက်ဆုံးမှာမကြေမလည်နဲ့ NCA ကိုဦးသိန်းစိန်စိုးရကတက်သုတ်ရိုက်ပြီးတော့မှအတည်ပြုခဲ့ကြတယ်။ဆိုအဲ့ဒီမှာအားလုံးပါဝင်မှုဆိုတာလည်းဖြစ်မလာပဲ NCA ကအနစ်သာရမရှိပဲနဲ့အဓိပ္ပာယ်လည်းပြည့်ဝခဲ့ရတယ်ပေါ့နော်။ဒါကပထမတစ်ချက်။ဒုတိယတစ်ချက်အနေနဲ့ပြောချင်တာကအဲ့ဒီ NCA ရဲ့အရာပေါ့။လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံတန်မှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်။မူပေါင်းနဲ့ပတ်သက်လို့ဦးသိန်းစိန်စိုးရလက်ထက်ကအတည်ပြုခဲ့တဲ့မူနဲ့နော်တော်ဆက်သူကြီးဆိုရလက်ထက်မှာအဲ့ဒါကိုပြန်လဲသုံးသက်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသဘောမျိုးမရှင်းမလင်းရှိနေပါတယ်အခုနိုင်ငံရေးဆွေးနွေးပွဲပုံသဏ္ဍာန်တွေကဘယ်မူပေါင်းကိုအခြေခံတာလဲမသိဘူးပေါ့နော်ဆိုရင်အခုဆွေးနွေးပွဲတွေကနိုင်ငံရေးမူပေါင်းအခြေခံတဲ့မဟုတ်ပဲအချင်းပြေသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီညာရေးဖြစ်စဉ်ကိုသွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဦးထွန်းစောတို့အနေနဲ့ကောဒီအခုညီလာခံမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗ
ျကျွန်တော်တို့ရဲ့ယက်တီချက်သဘောထားကတော့ဒီလိုပါဒီအခုလက်ရှိသွားနေတဲ့ဆွေးနွေးပွဲဖြစ်ခြင်းက NCA ပေါ်မှာအခြေခံပြီးတော့မှလုပ်တာဖြစ်တယ်ခုနကျွန်တော်ပြောသလိုမျိုးပဲ NCA ပေါ်မှာအခြေခံပြီးမှနိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြမယ်ဆိုပြီးတော့မှနိုင်ငံရေးလမ်းပြမြေပုံဟာရှိပြီလားဖြစ်တယ်ခုနအေးဦးရထွန်းပြောသလိုလက်ရှိ NLD အစိုးရမှာလမ်းပြမြေပုံမရှိတာမဟုတ်ဘူးလမ်းပြမြေပုံရှိပါတယ်2016သူတို့နော်ကျွန်တော်တို့ဒီ21ရာစုပင်လို့ပထမအစည်းအဝေးမတိုင်ခင်မှာဒီကျွန်တော်တို့လမ်းပြမြေပုံတူပြီးတော့ချတယ်လမ်းပြမြေပုံချတာကိုတက်ကစန့်ွက်တယ်အဲဒီလမ်းပြမြေပုံက NCA ပါနိုင်ငံရေးလမ်းပြမြေပုံနဲ့နော်အဲဆင်တူယိုးမကွက်တီနီဘာဖြစ်တယ်ဒါမဲ့ဒီ NLD ဆိုရကအဲ့ဒါကို priority ပေါ့ဦးစားပေးမှုကိုသူနည်းနည်းပြင်လိုက်တယ်အဲဒီပြင်လိုက်တဲ့ပုံမှာတက်ကမကြိုက်ဘူးတက်ကမကြိုက်တော့ဘာလုပ်ရလဲဆိုတော့အဲ့ဒါကိုကဲတက်မရောမှာလည်းပဲတက်မရောကကိုယူစီကျိုးရဲ့ငင်းကျဲရေးမူဝါဒဆိုတာရှိတယ်အဲ့ဒါကြောင့်လက်ရှိ NLD ဆိုရမှာလည်းငင်းကျဲရေးမူဝါဒဆိုပြီးတော့မှအဲ့လိုမျိုးလုပ်လိုက်တယ်ဆိုတော့ NLD ဆိုရရဲ့ငင်းကျဲရေးမူဝါဒဟာရှိပြီလားဖြစ်တယ်အဲ့ဒီမူဝါဒဟာဒီ SCA ပါနိုင်ငံရေးလက်ပြမြေပုံကိုထန်ထပ်ထင်ထပ်ပါတယ်နော်ကွက်တီနီဘာဖြစ်တယ်ဆိုရင်အဲ့ဒီလက်ပြမြေပုံတိုင်းသာဒီဇိုင်းမဲ့မဲ့သွားဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုဒီဇိုင်းမဲ့မဲ့မသွားလို့အခုလိုဖြစ်နေတာ
အဲ့တော့ဦးထွန်းစောတို့ကဒီဒီအခု
ခန့်ကန်ရတဲ့ပတ်သက်လို့ကကျွန်တော်တို့ရည်ရည်ကြပါလဲဆိုတော့ဒီဆွေးနွေးမှုပုံစံဟာအနှစ်သာရနဲ့အဓိပ္ပာယ်ရှိဖို့လိုတယ်။နော်ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာအခြေခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်ဆက်မှုတွေရှိနေတယ်။ငင်းကြင်းရေးဖြစ်စဉ်မှာအဓိကအခြေခံရှိရမယ့်နော်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲ့ဒီပုံမှာအခြေခံပြီးမှကျွန်တော်တို့ကနော်တက်တူရတူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့က တယောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါတယ
်ဟုတ်ကဲ့အခုထိတော့ဖိတ်မဖိတ်သေးဘူးပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုအီးမေးလ်အနေနဲ့ဆင်ဝင်ပြီးတော့ဆွေးနွေးထားတဲ့ဥစ္စာလည်းရှိပါတယ်ဟိုမှအိတန်စင်ဖတ်ပြပေးအောင်ခင်ဗ
ျဟုတ်ကဲ့ပါဦးညွန့်လာကနေဒါရေးသားထားပါJuly 17ရက်နေ့ကစပြီးတော့9ရက်ကြာကျင်းပမယ်တတိယအကြိမ်ညီလာခံနဲ့အနာဂတ်ငြိမ်းချမ်းအလားလာသည့်လုံးဝကောင်းမွန်အောင်မြင်တဲ့အနေအထားကိုရရှိနိုင်မည်ဟုမယုံကြည်ပါဘူး။ဒါကြောင့်လဲဆိုတော့အကြိမ်ချင်းရွှေ့ဆိုင်ခဲ့ရတဲ့ညီလာခံကိုနောက်ထပ်ပြီးတော့ရွှေ့ဆိုင်ရပြန်ရင်လည်းကြည့်မကောင်းတော့လို့အလုတ်ဖြစ်ရင်ပြီးတော့တရွတ်ဆွဲပြီးခေါ်တဲ့ညီလာခံဖြစ်နေပြီးတော့လူတွေလည်းပင်ပန်းအချိန်ကုန်ငွေကုန်စိတ်ပျက်စရာတွေနဲ့သာကြုံတွေ့နေရတာကိုသာမြင်မိပါတယ်။ညီလာခံမှာလက်နက်ကင်တိုင်းသားအုပ်စုတွေအားလုံးကိုတပြေးညီပါဝင်ခွင့်မရတာသွေးခွဲစီယုံဆောင်ရွက်တာတွေရှိနေပြီးတော့တက်ရောက်ခွင့်ပေးပြန်ရင်လည်းဆွေးနွေးခွင့်မရတာမျိုးကလည်းကန့်သက်ချက်တွေကြောင့်အောင်မြင်တဲ့ညီလာခံအနေထားဖြစ်ဖို့ကအလန့်ဝေးပါသေးတယ်လို့ဆိုကြပါတယ်။တကယ်တမ်းငြိမ်းချမ်းရေးကိုတံမိုးထားပြီးလိုချင်နေဆိုရင်တော့1အစိုးရအနေနဲ့တိုင်းရင်းသားရေးရာပြဿနာတွေကိုတိကျခိုင်မာပြတ်သားတဲ့မူဝါဒလမ်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုပါတယ်။2တိုင်းရင်းသားတပ်မတော်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုလည်းအပြန့်အလန့်နားလည်မှုနဲ့ကုညင်းစာတရားများထားရှိကာနိုင်ငံတော်အေဂျင့်တရားရေးပြည်သူတရားလုံးလုံခြုံရေးအတွက်တပ်မတော်ရဲ့သဘောထားမှန်ကိုပြတ်သားဖို့လိုပါတယ်ဆိုပြီးတော့သူကရေးသားထားပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒါကတော့ဦးထွန်းစောစောစောပြောသားတဲ့ဒီခွဲခြားဆက်ဆံမှုသွေးခွဲဆက်ဆံမှုနဲ့ဆိုရဟာနဲ့သဘောထားတိုက်ဆိုင်နေတဲ့အနေအထားမှာရှိပါတယ်ဆိုတော့သူကလည်းအဲ့ဒီသဘောဆန်ဆန်ပြောသွားတာဆိုတော့အခုကျွန်တော်ဒီလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သတင်းရှင်တွေကိုလည်းဖိတ်ခေါ်ချင်ပါတယ်ထိုင်းနိုင်ငံကကိုလွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုကိုလွင်ရှိပါလား
ရှိပါခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့ပြောပါခင်ဗျာကိုကိုလွင်တက်နိုင်တဲ့လောက်လူရင်းတူရှင်လေးဆွေးနွေးပေးပါဟု
တ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဟိုအခုတော့ဟိုအနေဒီဆိုအနေနဲ့တချောင်းဒီတမရဘကတချောင်းတိုင်းရင်းသားဘကတချောင်းပေါ့လက်တုံးကြကြမှာဘသူကကြာညံ့နေလေဆိုတော့ဒီသူကကြာညံ့နေတယ်တိုင်းရင်းသားတွေပေါ့နော်တိုင်းရင်းသားနဲ့ဖြစ်ပြန်ပြီးတက်ခတ်ပြန်ပြီးဆိုအဓိကဒုက္ခရောက်တာကတော့ဒီပြည်သူတူတူပဲပေါ့အစိုးရကတလန်းသွားတယ်တမရဘကတလန်းသွားတယ်အဓိကဒီငိမ့်ငိမ့်တစ်ခုဖြစ်လာဖို့ဆိုရင်တော့၃ဖက်အပြန်လန်နားလည်မှုတွေနဲ့ပေါ့နော်တိုင်းသားကလည်းတိုင်းရင်းသားအတူတူရောက်အစိုးရဘကလည်းဘလို့လိုက်ရောက်ပြီးနိုင်မလဲအဓိကတမရဘပေါ့နော်ကျွန်တော်အတိအကျတဲ့အချက်ပေါ့တမတော်ဘက်ကဘယ်လောက်ထိသဘောထားကြီးနိုင်မလဲလို့ဒီညီလာခံမှာစောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုလင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တစ်ဆက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းချောင်းလည်းဖိတ်ခေါ်ကြပါတယ်ခင်ဗျာကိုငင်းချမ်းရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လိုရင်းကိုရေးမယ်ကျွန်တော်ပြောပါမယ်အတိအကျကကျွန်တော်သတိထားမိရရှိတယ်နိုင်ငံတော်အတိုင်းအတာပုံကိုရောဥစ္စာထေးပြောထားတဲ့စကားရှိတယ်ဗျာဒီဥစ္စာဘာရှိလဲဆိုတော့ဒီလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့က2008လုံစာချုပ်ကိုပါဖယ်တယ်ပေါ့အဲ့ဒီစကားတခုရှိတယ်ခုနကဦးရဲထွန်းပြောတဲ့ကိစ္စမှာကြတော့ဘာရှိလဲဆိုတော့ဒီလုံစာချုပ်လုတ်ပြီးတော့2008အခြေခံဥပဒေကိုပြင်မယ်ပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုတ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုတ်ပြီးခက်တဲ့ဟာကြရင်မလုတ်ဘူးဆိုပြီးတော့ဦးထွန်းစောခုနကပြောတာလည်းရှိတယ်ရှင်ကောင်ကြီးအမိကြမှာတက်ပေါ့အခုလိုမျိုးဖောက်ပွင့်လိုက်လေဟိုကြော်လိုက်ကြော်လိုက်ကြော်လိုက်ကြော်လိုက်လှုပ်သွားလိုက်ပြီးတော့ပြန်ဆက်လိုက်ပြန်ဆက်လိုက်လှုပ်တဲ့27ရာစုပြည်လုံးဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေကဘလောက်အလိန်ခံရမှာလဲတိုင်းရင်းသားကောင်းဆောင်နေကပါပေါင်းပြီးတော့လိမ့်နေတာလားဆိုတာကျွန်တော်သိချင်တာပါကျန်တဲ့ကိစ္စတော့ကျွန်တော်ဘာမှမရှိပါဘူးဥခွန်ဆိုင်တို့ဥရဲထုံးတို့ဥထုံးစော်တို့ဖြေနိုင်ပါလိမ့်မယ်တိုင်းရင်းသားကောင်းဆောင်နေပါလိမ့်နေလားဆိုတာကျွန်တော်သိချင်လို့ပါအစိုးရကတော့လိမ့်တယ်ကျွန်တော်အယောက်တည်းယုံကြည်တာ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥက္ကွန်ဆိုင်ကိုပဲရှေ့မီနောက်မီဥက္ကွန်ဆိုင်ကိုပဲကလိုရင်းတူရှင်ဖြည့်ပေးပါအောင်လို့ပြောချင်ပါတယ်ဗျာဆိုတော့ဒီနေရာမှာတမတော်ရဲ့အခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေမိထားလို့မရဘူးဆိုတော့ဥက္ကွန်ဆိုင်ကျွန်တော်တို့ခတ်တူတူလေးပဲဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စဟာဟိုဒီသုံးဘွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နဗရမဒီတမတော်ဒါကတည်းကနဗရမဒီကျွန်တော်တို့တိုင်းရင်းသားဒီတော်လိုင်းရဲ့ဖွဲ့စည်းတွေတန်းကလည်းကတော့ဒီပါတီအဖွဲ့အစည်းတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ရွေးကောက်ပွဲပြီးတဲ့အပိုင်းမှာဆိုလို့ရှိရင်ဒီအချင်းချင်းမယုံကြည်တင်ကမတင်ကမှုကပုံရောများလာတာသိထားပါလေနော် ်ဒီလိုမျိုးသိချာလာတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အစိုးရမဟုတ်ပါဓမ္မတော်ဘက်ကဆိုလို့ရှိရင်လေဒီအစိုးရနဲ့ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုစိုက်မလားနော်ဒီတိုင်းရင်းသားတွေကလည်းNLD လည်းဗမာပဲနဗတ္တမတော်လည်းဗမာပဲဒီဗမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖြစ်မလားစသဖြင့်ပေါ့နောက်ဒီလိုမျိုးကျွန်တော်တို့ကိုဖြစ်နေကြတယ်ဒီလိုမျိုးဖြစ်နေတဲ့အချိန်ဒီမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖိအားတွေကလည်းအများကြီးလာနေတယ်ဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်လို့ပြောလို့ရှိရင်လေမနဲ့မေလို့ကျွန်တော်မထင်ဘူးပေါ့နော
်ဟုတ်ကဲ့ဥက္ကဋ္ဌ
ဒီလိုမျိုးလုပ်နေတဲ့ဒီလိုမျိုးလုပ်နေတဲ့အချိန်မှာကျွန်တော်ဒီတိုင်းရင်းသားတွေအနေနဲ့ကလည်းမကူညီဘူးဆိုလို့ရှိရင်လေသူကဒီအချိန်ကြီးဟာမသိတော့ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီတိုင်းရင်းသားစုဒီနောက်တစ်ခေါက်လာမယ်ပြည်တော်စုညီလာခံဒီငင်းဆိုင်ညီလာခံတော့ကူရမယ်ကူပြီးလို့ရှိရင်ဒါကိုပြီးတာနဲ့တပြိုင်နဲ့ကျွန်တော်တို့အခုအထိပြစ်ဆို့နေတဲ့ကြံစည်တွေဖြစ်တဲ့ဒီခွဲမထွေရတို့တခုဒီတော့တတ်မတော်လို့စသည်တို့ကျွန်တော်တို့တစ်ခါလေးဖြည့်ရှင်းတော့ဘူးလို့ရေးဆိုမှသူတို့အစီအွေးတဲ့မှာပြောတာကိုကျွန်တော်ကြားပြရပါတယ်
ဟုတ်ကဲ့ဥက္ကဋ္ဌဟုတ်ကဲ့အကျေစွတ်တင်ပါတယ်ကျွန်တော်ကိုဦးထွန်းစောကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ဆိုတော့ဒီနေရာမှာစောစောဥက္ကဋ္ဌဆိုင်ပြောသွားသလိုပဲဒီယုံကြည်မှုချင်းချင်းကြားထဲမှာတစ်ဖြည်းဖြည်းနဲ့ယုံကြည်မှုလျော့လာတာဟာဒီကြားထဲမှာတွေးထိုးတဲ့အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လည်းတွေးထိုးတဲ့လောက်ရတင်များရှိနေလို့လားဥထုံးဆောင်ဆွေးနွေးပွဲတွေမှာဘယ်လိုတွေ့ရသလဲကျွန်တော်တို့စက္ကန့်40လောက်အတွင်းမှာပြန်ပြန်လေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကဘာလဲဆိုတော့နော်သဘောတူညီချက်တွေကိုအကြသောလိုက်နာဖို့ပြစ်ကွက်လို့ပဲဖြစ်တယ်နော်အကြသောမလိုက်နာကြလို့ပဲဖြစ်တယ်နောက်ပြီးတော့အနစ်နာရနဲ့ဒီပြည်ချင်းနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းရင်းသားလူမျိုးတိုင်းရဲ့သက်ဆိုင်ရာအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်။အဲ့ဒါတွေမရှိလို့ဖြစ်နေတာဖြစ်တယ်။ခြုံပြီးပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်ပြင်သစ်တာကိုပြင်ဆင်ပြီးတော့အားလုံးပါဝင်ရေးကိုဖော်ဆောင်နိုင်မှပဲလက်ရှိငြိမ်းချမ်းရေးဖြစ်စဉ်ကိုအပြည့်အဝအကောင့်တွေဖော်နိုင်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ဥထုံးဆောင်ကျေးဇူးတင်ပါတယ်။ဦးရထွန်းနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပထားပေါ့နော်။ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမဲ့ဒီ21ရာစုပင်လုံညီလာခံမှာတို့အနေနဲ့ပါတင်သလားဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့စီဒီအားလုံးကိုဖိတ်ခေါ်တင်သလားခင်ဗျအဲ
ဖိတ်ခေါ်ပြီးတော့တည်တံ့ပေါ့ဗျာတို့အနေထားကခုန NCA လည်းမတ်ထိုးရသေးဘူးဟိုဖက်ဒရယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲတို့ဟိုသဘောတူလက်ခံတယ်ဆိုပေမဲ့အဲ့ဒီဖက်ဒရယ်ဆိုတာကဘလို့လဲဆိုတော့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျသူတို့ဖိတ်ခေါ်တယ်ဆိုရင်လည်းတိကျဆွေးနွေးတာကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးရထွန်းကျေးဇူးတင်ပါတယ်ဦးခွန်ဆိုင်ရောဦးထွန်းစောရောနောက်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ညီလာခံရဲ့ရလဒ်ကိုတော့မကြခင်သိရှိရမယ်ထင်ပါတယ်နောက်တစ်ပတ်မှပြန်ဆုံကြသေးတာပေါ့
ကျောင်းဝင်လာတဲ့အစီအစဉ်ထုတ်လို့ရမှုမဆီမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီကောနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်တကင်ထိုက်ကကြီးညာပေးပါလိမ့်မယ
်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုတွန်းမြင့်လှုပ်ဆောင်နေနိုင်နေဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးဆွေးနွေးမှုတွေကအဆင်ပြေချော့မွေ့နေကြောင်းအမေရိကန်သမ္မတထရန့်ကဒီကနေ့မှပြောဆိုလိုက်ပါတယ်။ရုရှားမှာကျင်းပနေတဲ့2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ဒီကနေ့နောက်ဆုံးပွဲစဉ်မှာတော့အခုဆွီဒင်နဲ့ဆွစ်ဇာလန်တို့စိန့်ပီတာစဘတ်ကစားကွင်းမှာကစားနေကြပါတယ်ဆွီဒင်ဘက်ကကန်သွင်းလိုက်တဲ့ဘောလုံးကိုဆွစ်ဇာလန်နောက်တန်းလူကဖျက်လိုက်ပြီးမဲ့လဲဂိုးဝင်သွားတဲ့အတွက်ခုတော့ဆွီဒင်ကတကူရထားပြီးဆွစ်ဇာလန်ကတော့ချေပါကိုရရည်အခြေအနေရှင်ပြိုင်နေကြဆဲဖြစ်ပါတယ်ရှင်
သတင်းကြေကွဲကမတ်တကင်ထိုက်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ကျမအီတန်စမရှင် View American သံမနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ24 40 48 50ဖြင့်လှလက်မီတာ190တို့ကနေလည်းဓာတ်ရဖန်ယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းပြကြပါစီရှင်
This program has come to you from the Voice of America, Washington.